ွန်ခဲ့တဲ့နိုဝင်ဘာ18ရက်နေ့ကနေပြည်တော်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့သဘောထားရယူပွဲကျင်းပပြီးအခြေခံဥပဒေပြင်ဆင်ရေးနဲ့စစ်တပ်ပြုပြင်ရေးကိုဟောပြောသွားပါတယ်။နောက်တော့အခြေခံဥပဒေပြင်ဆင်ရေးအဆင်ပြေဖို့အတွက်သမ္မတ NLD ဥက္ကဋ္ဌစစ်တပ်အကြီးအကဲနဲ့လွှတ်တော်ဥက္ကဋ္ဌတွေတွေ့ဆုံဆွေးနွေးဖို့နိုဝင်ဘာ25ရက်နေ့မှာ NLD ကကမ်းလှမ်းတဲ့စာပေးပို့ပါတယ်။အနာရအဖွဲ့အစည်းဖြစ်တဲ့ကျန်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့စစ်တပ်ဥဆောင်မှုကိုလက်ခံပြီးစစ်တပ်အင်အားရှိမှတိုင်းပြည်အင်အားရှိပဲလို့ယုံကြည်ပါတယ်။ဗမာစစ်တပ်အယောင်အသွေးပြောင်းလဲလာပုံဟာအံ့ဩစရာဖြစ်နေပါတယ်။လွတ်လပ်ရေးရဖို့ဆိုတဲ့နိုင်ငံရေးရည်ရွယ်ချက်ကြောင့်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်လက်အောက်မှာဗမာစစ်တပ်ကိုတည်ထောင်ပါတယ်။အင်္ဂလိပ်စစ်နိုင်လို့ဗမာစစ်တပ်ကိုပြန်လဲဖွဲ့စည်းတဲ့အခါနိုင်ငံရေးကင်းရှင်းတဲ့စစ်မှုထမ်းတပ်ကအင်္ဂလိပ်ကလူလာပါတယ်။British Sea Mission နဲ့မမအရာရှိတွေလက်တွဲပြီးကြီးကြပ်တဲ့1948က1955အထိဖြစ်တဲ့ခုနှစ်ကာလမှာမမစစ်တပ်ဟာစစ်ဘူတန်းတက်တက်ဖြစ်ပါတယ်။နိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်ဘူအချုပ်ဟာတောခုပြီးကွန်မြူနစ်နဲ့လက်တွဲပါတယ်
။အာနာယအစိုးရဖြစ်တဲ့ဖဆပလအဖွဲ့ချုပ်နှစ်ချမ်းကွဲသွားတဲ့အခါ1958စက်တင်ဘာလမှာစစ်အာဏာသိမ်းပြီးစစ်ဘူဦးဆောင်တဲ့အင်ဆောင်အစိုးရဖွဲ့ပါတယ်။အောက်တိုဘာလရောက်တော့မိထီလာတပ်မှုများညီလာခံမှာတပ်မတော်ရဲ့မူဝါဒနဲ့လုပ်ငန်းစဉ်ဆိုတဲ့နိုင်ငံရေးယုံကြည်ချက်ကိုကျင်းပပါတယ်တရားဥပဒေစိုးမိုးရေးဒီမိုကရေစီထွန်းကားရေးဆိုရှယ်လစ်စီးပွားရေးစနစ်ထူထောင်ရေးစတဲ့ဒုတာဝန်အရေးတုံးမှာဖြစ်ပါတယ်ဒီမိုကရေစီထူထောင်ရေးနဲ့ကွန်မြူနစ်ဆန့်ကျင်ရေးကိုစစ်တပ်ကသာလုပ်နိုင်တယ်ဆိုတဲ့သဘောဖြစ်ပါတယ်တပ်ပါတီအာဏာရှင်စနစ်ကိုဆန့်ကျင်တယ်လို့လည်းဆိုပါတယ်စစ်ဘုဦးဆောင်တဲ့အင်ဆောင်အစိုးရက1960မှာရွေးကောက်ပွဲကျင်းပပေးပြီးအနိုင်ရတဲ့ဥနုပါတီကိုအာဏာလွှဲပြောင်းပေးတဲ့အတွက်ဗမာစစ်တပ်ကိုကဘာကချီးကျူးကြပါတယ
်။ဒါပေမဲ့1962မတ်လမှာစစ်တပ်ကအာဏာသိမ်းပြန်တဲ့အတွက်ဥနုအစိုးရဟာနှစ်နှစ်နီးပါးသာအုပ်ချုပ်လိုက်ရပါတယ်။1958ကကျင်ညာခဲ့တဲ့စစ်တပ်ရဲ့နိုင်ငံရေးယုံကြည်ချက်ဟာလင်းတက်တာခံပါတယ်။1958တပ်ဖွဲ့များညီလာခံကမယုံကြည်ဘူးလို့ကျင်ညာခဲ့တဲ့တပတ်တီအာနာရှင်စနစ်ကို1962တပ်ဖွဲ့များညီလာခံကယုံကြည်ကြောင်းကြေညာပါတယ်။အန္တရာယ်ဖို့အတွက်ဗမာစစ်တပ်ဟာဘာမဆိုလှုပ်ရဲ၊ကန်ရဲ၊ပြောရဲ၊ဆိုရဲဖြစ်လာပါတယ်။ဆိုရှယ်လစ်ဝါဒကိုယုံကြည်လာအောင်26နှစ်သင်တန်းပေးခဲ့ပေမဲ့1988အရေးတော်ပုံကြောင့်တပတ်တီစနစ်ပြစီသွားတဲ့အခါစစ်အာဏာရှင်ခေတ်ပြန်ရောက်သွားပြန်ပါတယ်။အဲဒီအခါမှာ26နှစ်လုံးလုံးမယုံကြည်ပါဘူးဆိုပြီးပြစ်တင်ရှုတ်ချခဲ့တဲ့အရင်းရှင်ဈေးကွက်စီးပွားရေးကိုကျင့်သုံးမယ်လို့စစ်တပ်ကကြေညာပါတယ်။
1962မှာစစ်အာဏာသိမ်းပြီး12နှစ်ကြာတော့မှ1984အခြေခံဥပဒေကိုပြဋ္ဌာန်းပြီးဗိုလ်ချုပ်ကြီးနေဝင်းကဥနေဝင်းကိုအာဏာလွှဲပေးပါတယ်။ဥနေဝင်းအရသာအစိုးရဖွဲ့စည်းချိန်မှာတိုင်းပြည်စီးပွားရေးချွတ်ချုံကြလို့ပေါ်ပေါက်လာတဲ့အလုသမားနဲ့ကြောင်းသားအုံကြွမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းပါတယ်။ဒါပေမဲ့အနောက်တိုင်းအရှေ့တိုင်းအစိုးရတွေနဲ့အပီပီဆိုင်ရာဗန္ဒာရေးအဖွဲ့အစည်းတွေဟာဥနေဝင်းအုပ်စုရဲ့ဆိုရှယ်လစ်မျက်လှည့်ကိုအဟုတ်မှတ်ပြီးငွေကြေးထောက်ပံ့ကြပါတယ်။နိုင်ငံသားထောက်ပံ့မှုကြောင့်မဆလာအစိုးရတက်ဆိုးရှိခဲ့ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေကတော့အနှစ်20မင်းလုပ်ပြီးမှ2008အခြေခံဥပဒေကိုပြဋ္ဌာန်းပြီးဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကိုအာဏာလွှဲပေးတာမို့တန်တူကြောင်းခွဲဖြစ်နေပါတယ်
။ဗမာစစ်တပ်ရဲ့အစီအလာကိုကြည့်ရင်မိမိရက်တည်ရေးအတွက်ယုံကြည်ချက်အမျိုးမျိုးအယောင်အသွေးအမျိုးမျိုးပြောင်းလဲလာခဲ့တာကိုတွေ့နိုင်ပါတယ်။ဗမာစစ်တပ်မှာနိုင်ငံရေးယုံကြည်ချက်မရှိဘဲကိုကျိုးစည်းဝါးသာရှိပါတယ်။နိုင်ငံရေးယုံကြည်ချက်မရှိဘဲဒီမိုကရေစီစနစ်တည်ဆောက်လို့မရပါဘူး။လက်ရှိပါတီစုံစနစ်ဟာမဆလာတပါတီစနစ်တဲ့ပိုပြီးပွင့်လင်းမြင်သာပျော်ပြောင်းပြီးစစ်အုပ်စုရဲ့အကျိုးစီးပွားကိုကာကွယ်တဲ့နေရာမှာလဲပိုပြီးပညာသားပါတယ်လို့ပြောနိုင်ပါတယ်။တချမ်းပဲဒီမိုကရေစီစနစ်ကိုကျင့်သုံးနေတာမို့တချမ်းကပြုပြင်ရေးလုပ်နေတော့ကြံတချမ်းကအရင်အတိုင်းစစ်အုပ်စုရဲ့အကျိုးစီးပွားအတွက်ဆက်လုပ်နိုင်အောင်ဗန်တီးထားတဲ့အစီအစဉ်သာဖြစ်ပါတယ်။လက်ရှိစစ်အုပ်စုရဲ့အားသာချက်ကတော့ဓာတ်ငွေတိုက်တွေ့ရှိမှုနိုင်ငံခြားအရေးအနည်းနဲ့အထောက်ပံ့ရရှိမှုပညာတတ်အရတားကိုအသုံးပြုနိုင်မှုအခြေအနေကိုလိုက်ပြီးအပြောင်းလဲလုပ်နိုင်မှုစတာတွေဖြစ်ပါတယ်။မျက်မှောက်ခေတ်မြမသမိုင်းကိုကြည့်ရင်စစ်တပ်ကပြတ်ထန်းတဲ့နိုင်ငံရေးစနစ်ကိုသာတိုင်းပြည်မှာကျင့်သုံးနိုင်တာတွေ့ရပါတယ်။ဒါကြောင့်တိုင်းသူပြည်သားအနေနဲ့မိမိယုံကြည်တဲ့နိုင်ငံရေးစနစ်ကိုပြတ်ထန်းခွင့်ရှိမရှိဆိုတာစ ောက်ကြည့်ဖို့သာရှိပါတယ်ခင်ဗျာ။